မြန်မာနိုင်ငံကြောင်မြတ်လုပ်ငန်းတစ်ခုလုံးကနေရတဲ့တိုင်းပြည်ဘဏ္ဍာအခွန်ငွေဒေါ်လာဘီလီယံပေါင်းများစွာကို ပွင့်လင်းမြင်သာမှုဖြစ်အောင်စစ်ဆေးတင်တဲ့အကြောင်းဒီတိန်ချေဆိုင်ဂလိုဘယ်ဝစ်နက်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကြောင်မြတ်ယန္တနာလုပ်ငန်းရှင်များအတင်းကျပ်ရမုံငွေအမေရိကန်ဒေါ်လာ၁၈၀ကျော်နဲ့ပတ်သက်လို့အတင်းကျပ်ရတာဝန်ရှိသူတွေနဲ့အရင်အစိုးရအဖွဲ့ဝင်တွေပူးပေါင်းပြီးအဂရိလိုက်စားခဲ့တဲ့အကြောင်းကြောင်မြတ်ယန္တနာလုပ်ငန်းရှင်ပေါင်း၂၄ဦးလက်မှတ တွေဘက်ကရောတိုင်ကြားခံရတဲ့အရင်အစိုးရအဖွဲ့ဝင်တွေဘက်ကရောနှစ်ဖက်သတင်းစာရှင်းလင်းပွဲအသီးသီးကိုမနေ့ကြာတာပတိနေ့ကတီးခြားစီပြုလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံကြောင်းမြတ်လုပ်ငန်းရှင်များအသင်းချုပ်ဖွံ့ဖြိုးတိုးတက်ဖို့ဆိုတဲ့ကောင်းစဉ်နဲ့ရန်ပုံငွေအဖြစ်2009ခုနှစ်ကနေ2016ခုနှစ်ထိကြောင်းမြတ်အယောင်းပြပွဲတွေကနေရောင်းရငွေ1ရာခိုင်နှုန်းကိုလုပ်ငန်းရှင်တွေကအခွန်ငွေပေးဆောင်နေကြတာဖြစ်ပါတယ်။အခုလိုအခွန်ငွေတိရခိုင်နှုန်းလောက်ကောက်ခံပြီးသုံးဆွဲတဲ့ကိစ္စမှာရင်ပွင့်လင်းမြင်သာမှုမရှိဘူးဆိုရင်ကျောင်းမြတ်လုပ်ငန်းတစ်ခုလုံးကနေရနေတဲ့အခွန်ငွေဒေါ်လာဘီလီယံပေါင်းများစွာဘယ်ကိုရောက်နေလဲဆိုတာမေးခွန်းထုတ်စရာဖြစ်နေပြီလို့2014ခုနှစ်မြမကြောက်စိန်တူဖော်ရေးလျှို့ဝှက်ချက်အစီရင်ခံစာရေးသားထုတ်ပြန်တဲ့ Global Witness အဖွဲ့ကြီးရဲ့သူတေသီဂျူမန်ကူဘာက VOA ကိုပြောပါတယ
် This whole story underlines the fact that there is still so little information and there's so little transparency in the jade industry.
ဒီပြဿနာတစ်ခုလုံးဟာကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ရင်တရင်အချက်တွေအများကြီးသိဖို့လိုအပ်နေသေးတာ။ထင်သာမြင်သာမှုမရှိဘူးဆိုတာတွေကိုပြသနေပါတယ်။ကျောင်းမြတ်ပြပွဲရောင်းရငွေတွေကရန်ပုံငွေဖြစ်နေတဲ့ရာဂိုင်းလုံးအခွန်ကောက်တဲ့ကိစ္စမှာတော့ဒီငွေတွေဘယ်ရောက်သွားတယ်လဲဆိုတာကိုမေးခွန်းထုတ်နေရပါတယ်။နောက်တဲ့ရာဂိုင်းလုံးဆိုတာကလည်းအခွန်ရာဂိုင်းလုံးအများကြီးပေးဆောင်နေရတဲ့အထက်ကတကယ်ကိုနည်းတဲ့ပမာဏပါ။ဒီတော့ကြောက်စိမ့်အပါဝင်ကြောက်မြတ်ရတနာတွေကိုရောင်းချရာကနေရနေတဲ့အခွန်ငွေတွေအများကြီးဟာဘယ်ရောက်သွားပါလဲဒီအခွန်ငွေတွေအားလုံးဟာအစိုးရစီကိုပဲသွားတင်တာပါအဲ့ဒီတော့ကြောက်မြတ်တူးဖို့တဲ့အခွန်ငွေ20ရာခိုင်နှုန်းရမယ်နောက်ကြောက်မြတ်ရောင်းချကအခွန်ငွေက30ရာခိုင်နှုန်းရမယ်မြမကြောက်မြတ်ရတနာလုပ်ငန်းအသင်းကလည်းသူတို့ရဲ့ကြောက်မြတ်တူးဖို့ရလုပ်ငန်းတွေကနေအစိုးရကိုအခွန်ငွေ40ရာခိုင်နှုန်းပေးရတယ်ဒီလောက်များတဲ့အခွန်ငွေတွေဘယ်ကိုရောက်သွားပါလဲ
ဒီနှစ်ဇန်နဝါရီလမှာထုတ်ပြန်တဲ့ EITI အစီရင်ခံစာမှာလည်းကျောင်းမြတ်လုပ်ငန်းကရတဲ့အခွန်ငွေတွေနဲ့ပတ်သက်ပြီးအခြားဘဏ်စင်းအကောင့်တစ်ခုရှိနေပြီးတော့ဒီအကောင့်ဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေတာနဲ့ပတ်သက်လို့မေးခွန်းထုတ်ထားပါတယ်ဒါကြောင့်ကျောင်းမြတ်လုပ်ငန်းတစ်ခုလုံးနဲ့ပတ်သက်ပြီးအများပြည်သူသိအောင်ပွင့်ပွင့်လင်းလင်းစစ်ဆေးဖို့လိုအပ်နေတယ်လို့ဂျူမန်ကူဘာကဆိုပါတယ်ဒါ့အပြင်မေလဒုတိယဘက်ကအမေရိကန်ဗန်နာရေးဌာနရဲ့ SDN ပိတ်ဆို့ဒဏ်ခတ်တဲ့အစည်းအဝေးကနေပယ်ဖျက်လိုက်တဲ့မြမအစိုးရပိုင်လုပ်ငန်းဌာနကြီးခုနှစ်ခုထဲမှာမြမကြောင့်ရဲ့ရတနာလုပ်ငန်းလဲပါဝင်နေတာဟာအချိန်မသင့်သေးကြောင်းသူကပြောပါတယ
် So previously various bodies linked to the jade industry were on US sanctions list that includes Myanmar Gems
အရင်ကမြန်မာကြောင်းမြတ်ရတနာလုပ်ငန်းအပါအဝင်ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့အတော်များများကို American ကဒဏ်ခတ်ပိတ်ဆို့ခဲ့တာပါဒီကြောက်စိမ့်လုပ်ငန်းမှာအဓိကရင်းနှီးမြှုပ်နှံထားတဲ့မြန်မာကြောင်းမြတ်ရတနာလုပ်ငန်းကို American ကပိတ်ဆို့အရေးယူမှုအစင်းကနေအခုပယ်ဖျက်ပေးလိုက်တဲ့အပေါ်မှာမေးခွန်းထုတ်ဆရာရှိပါတယ်ဒီလုပ်ငန်းကြီးကိုပြန်ပြီးပြုပြင်ဖို့အတွက်အချိန်အတော်ယူရမှာဖြစ်ပါတယ်။ဒါကြောင့်အခြေခံအချက်တွေဖြစ်တဲ့မြန်မာကြောင်းမြတ်ရတနာလုပ်ငန်းအနေနဲ့ထင်သာမြင်သာရှိဖို့အများပြည်သူသိအောင်သတင်းအချက်အလက်တွေထုတ်ပြန်ပေးဖို့အဲ့ဒါတွေကိုဆောင်ရွက်ခြင်းမရှိသေးဘဲနဲ့ American ကပိတ်ဆို့မှုအစီရင်ကနေဘာကြောင့်ရုပ်တိုင်းလိုက်ရတာလဲ။ဒါကပြဿနာရှိပါတယ
်။ကြောင်းမြတ်ရတနာလုပ်ငန်းမှာအရေးစစ်ဘိုလ်ချုပ်ဟောင်းတွေ၊ Crony လုပ်ငန်းရှင်တွေ၊မူရင်းရာဇာတွေအားလုံးပတ်သက်နေတာပါ။ဒီလုပ်ငန်းနဲ့ပတ်သက်ရင်အခြေခံတည်တည်တိထိုက်တဲ့အချက်လက်တွေကိုတော့လျှို့ဝှက်ထားတဲ့အတွက် NLD အစိုးရတဲ့အနေနဲ့ဘယ်လိုကင်တွယ်ရမလဲဆိုတာအခက်အခဲတွေရှိနိုင်မှာဖြစ်တယ်လို့ဂျူမန်ကူဘာကသုံးသပ်ပါတယ်။ဒါကြောင့်မြမကြောင့်ရဲ့ရတနာလုပ်ငန်းကိုယ်တိုင်အခြေအနေတွေကိုပွင့်ပွင့်လင်းလင်းချပြပြီးသူတို့ကိုယ်တိုင်တာဝန်ယူဖြေရှင်းခြင်းအပြင် NLD အစိုးရတဲ့ကိုပံ့ပိုးကူညီရာရောက်မှာဖြစ်ကြောင်းဂျူမန်ကူဘာက VOA ကိုပြောပါတယ်ရှင်။